ခရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖရဲသုံးစုဒေသ KNU တပ်မ6ထိန်းထုတ်ရာကတပ်ထုမိုင်းအပေါ်စစ်ကောင်စီကနိုဝင်ဘာလ16ရက်နေ့မနေ့တနားရီကျော်အချိန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအတွင်းတရုတ်နိုင်ငံသားတချို့နဲ့မြန်မာအလုပ်သမားတွေစုစုပေါင်း9ဦးထက်မနေ့သေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမှာကအပြည့်အစုံကိုဆက်လက်ပြောပြပါမယ်
။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖရဲသုံးစုဒေသ KNU ထိန်းချုပ်ရာနယ်မြေမှာတပ်ထုတူးဖော်ရေးလုပ်ငန်းတွေလုပ်နေတဲ့တပြုတ်တပ်ထုမိုင်းကိုစစ်ကောင်စီကမနေ့တနားရီကျော်အချိန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီမိုင်းဟာ KNU နဲ့ဆက်ဆက်ပြီးလုပ်နေတဲ့တပ်ထုမိုင်းဖြစ်ပါတယ်။ဒီမနက်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံသားတချို့နဲ့မြန်မာလူသမားတွေတေဆုံးမှုတွေရှိတယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတဦးကအခုလိုပြောပြပါတယ်
။တိုက်လေမရှိနဲ့ဘုံကျဲတော့တလိုက်ကျော်တော့ပါ။ဟု
တ်ကဲ
့။ညတော့အဲ့ဒီမှာဘုံကျဲတော့အဲ့ဒါအလုပ်ကွက်တော့လေဒီကျတော့အမှတ်6ပေါ့အမှတ်6မှာတော့
ဆက်
ကဲကြွားသူမိုင်းဌာနရှိတယ်လေဒီတစ်ခုမိုင်းဌာနနဲ့တိတ်ကူတယ်လို့ပြောတော့အဲ့တော့ဘုံကျဲတော့အဲ့လူကဟိုနဲ့တရုတ်ဝတ်သုံးယောက်ပြီပါလားတရုတ်ကအဲ့ဒီလုံကန်းချင်းတော့ကိုယ်ကလေးပေါ့တရုတ်လူမျိုးသုံးယောက်ပြီကျွန်တော်တို့အလုပ်သမားတွေကဗမာပြည်သားက6ယောက်ခြံရတကြီးကြီးပေါ့အဲ့ဒါကပြင်းနေဆိုတော့အဆက်မရှိနိုင်ဘူးခြံရပဲအကြီးကြီးပေါ့ဟုတ်တယ်အခု6ယောက်တော့အဆက်ရှင်နဲ့ဒီတော့ဒီသုံးဦးစီးရင်ကိုသိစေလာပေါ့။ဒါကအချင်းချင်ရတယ်လေ။စီးတဲ့စီးတဲ့ဒီရောက်စီဝိုင်းပြောတယ်။
တည်ဆုံးသူတွေနဲ့ပတ်သက်လို့အရေးအတွက်အတိအကျကိုတော့တိကျအတည်ပြုလို့မရသေးပါဘူး။ဒီတပ်ထုမိုင်းဟာ KNU နဲ့ဆက်ဆက်လုပ်ကင်နေတဲ့မိုင်းတွင်းဖြစ်တယ်ဆိုတာကိုတော့ KNU ကအတိမပြုသေးပေမဲ့ဒီကနေ့ဘုံကျဲတိုက်ခတ်မှုအပြီးမှာ KNU စစ်သားတွေလာရောက်ကြတယ်လို့လည်းဒေသခံတွေကပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီတပ်ထုမိုင်းတွင်းကိုလုံခြုံရေးအရလေကြောင်းကနေတိုက်ခတ်ခဲ့တာဆိုပြီးပြောပါရယ
်တို့အနေနဲ့ကတော့လုံခြုံရေးအရဒီအရေးကိုတရားမဝင်လောက်ကိုင်းပြီးတော့တို့အချက်အမောက်လုပ်ငန်းတွေအချက်အမောက်လုပ်ငန်းတွေလောက်ကိုင်းနေတဲ့အတွက်တို့အာလုံခြုံရေးအရဆောင်ရွက်ခြင်းဖြစ်ပါတယ်ခုနပြောတဲ့အနာဂတ်သားတွေပြည်တယ်ဆိုတော့အရင်လူတွေတက်လာတယ်ပြရပါတယ်။ဒါကျွန်တော်တို့အတိမပြုနိုင်ခြင်းတော့မရှိပါဘူး။တို့တော့ရှိခဲ့ရင်လည်းဒါတွေဒီတရားမဝင်လုပ်ငန်းကိုဒါရောက်လုပ်ကိုင်နေတဲ့လူတွေဖြစ်ပါတယ်။တရားမဝင်နေထိုင်ပြီးလုပ်ကိုင်နေတဲ့လူတွေဖြစ်ပါတယ်။အစိုးရကနေခွင့်ပြုထားတဲ့တပ်ထုရှာဖွေလုပ်ငန်းတပ်ထုတူဖွဲ့လုပ်ငန်းမရှိဘူးလို့ပြောကြပါတယ်။အရင်ကတော့ကျွန်တော်တို့ရှိခဲ့ပူပါတယ်။အဲ့ဒီတည်းမှာ2016ပေါ့နော်2016မတိုင်ခင်တော့ကျွန်တော်တို့ရှိခဲ့ပူပါတယ်
။တပြုတ်တပ်ထုမိုင်းတွင်းကနေခနောက်စိမ့်နဲ့ခဲတပ်ထုများတူဖော်နေတာဖြစ်ပြီးစေအစိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီနောက်မှာတော့စာချုပ်သက်တမ်းကုန်ဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကပြောပါတယ်။တပြုတ်တပ်ထုမိုင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ KNU ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။